အကျဉ်းထောင်တွင်မှအခွင့်အရေးလူရန်စာပေါ်ပေါက်လာနိုင်တာကြောင့်နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပ်အပေါ်အဓိပ္ပာယ်ဖွင့်ဆိုဖို့နဲ့ထူးခြားတဲ့အခွင့်အရေးပေးဖို့အစီအစဉ်မရှိတဲ့အကြောင်းဒီကနေ့ပြည်သူ့လွှတ်တော်ပြည်သူ့လွှတ်တော်မှပြည်ထောင်စုဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမျိုးသားလွှတ်တော်ကတော့ဒီအချက်ကိုဆက်လက်ဆွေးနွေးဖို့လွှတ်တော်ဥက္ကဋ္ဌကဆုံးဖြတ်လိုက်ပါတယ်။ဒီသတင်းကိုတော့ VOE သတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။နိုင်ငံရေးအကျဉ်းသားတွေကိုခွဲခြားသတ်မှတ်ပြီးထူးခြားတဲ့အခွင့်အရေးတွေပေးမယ်ဆိုပါကအကျဉ်းတော်တွင်အခွင့်အထူးကံအကျဉ်းသားအတန်းအစားတရေပေါ်ပေါက်လာပြီးအကျဉ်းတော်တွင်အုပ်စုလိုက်ပြည်ပခါများဖြစ်ပေါ်လာနိုင်တာကြောင့်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရဲ့အပေါ်မှာအထိပ္ပယ်ဖွင့်ဆိုပေးဖို့မဖြစ်နိုင်ကြောင်းပြည်ထောင်စုဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကအခုလိုပြောခဲ့တာပါ။အ
ကျဉ်းသားတွေကိုအဆင့်တန်းခွဲခြားတဲ့စနစ်ကိုပြန်လည်ပေါ်ဆောင်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံနဲ့ဝဲလွဲဆန့်ကျင်နေမှာဖြစ်ပါတယ်။ဒါကြောင့်မလို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ပြည်ထောင်ကြခံနေရတဲ့အကျဉ်းသားအလုံးပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမြို့သူ့ကိုမဆိုဥပဒေအရာမှာဒဏ်လူညီမျှအခွင့်အရေးရရှိစေရန်နဲ့ဥပဒေရဲ့အကာအကွယ်ကိုလည်းဒဏ်လူညီမျှစွာရယူပိုင်ခွင့်ပေးနိုင်ရန်အတွက်နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပေါ်မှာအတိတ်ပဲဖွင့်ဆိုရန်မရှိပါကြောင်းရှင်းလင်းဖြေကြားပါ
မယန်းကုန်းမဲဆန္ဒနယ်ကဒေါက်တာမေဝင်းမြင့်ကရပ်ဖွဲ့လူအဖွဲ့စည်းနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေဟာအစိုးရနဲ့ပူးပေါင်းပြီးနိုင်ငံတော်တည်ငြိမ်ရေးနဲ့ထောက်ရငြိမ်းချမ်းမှုပေါ်ဆောင်ရေးအမျိုးသားပြန်လည်စည်းလုံးညီညွတ်ရေးစတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နိုင်ဖို့အတွက်နိုင်ငံရေးအကျဉ်းသားလို့ခေါ်တဲ့စကရဲ့အပေါ်မှာဥပဒေအရရှင်းလင်းစွာအတိတ်ပဲဖွင့်ဆိုဖို့လိုအပ်နေပြီဖြစ်ကြောင်းဒါကိုအတိတ်ပဲဖွင့်ဆိုပေးဖို့ရှိမရှိနဲ့ပတ်သက်ပြီးဒီကနေ့ပြည်သူ့လွှတ်တော်မှာမေးမြန်းခဲ့တဲ့အပေါ်ပြည်ရေးဝန်ကြီးဌာနကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားတွေဆိုတာကျွန်တော်တို့ယုံကြည်ချက်ကြောင့်နော်ကျွန်တော်တို့ပြုခဲ့တာဖြစ်ပါတယ်။တခြားဓာတ်သုံးမှုကျုလို့နဲ့အကျဉ်းသားတွေတဒန်းတွေထားလို့ကတော့ဘယ်လိုမှမဖြစ်နိုင်ပါဘူးရှင
်။အဆိုရှင်ဒေါက်တာမေဝင်းမြင့်ကအခုလိုအကြံပေးပြောဆိုလိုက်တာပါ။လက်တော်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေကတော့နိုင်ငံရေးအကျဉ်းသားဆိုတာယုံကြည်ချက်ကြောင့်ထောင်ဒဏ်ကြခံရတာဖြစ်ကြောင်းဒီအတွက်အခြားရာဇဝတ်သားတွေနဲ့တန်းတူခံစား권ပေးခြင်းမှာညီမျှခြင်းမရှိကြောင်းနိုင်ငံရေးအကျဉ်းသားတွေကိုခွဲခြားသတ်မှတ်ပေးဖို့တင်ပြထားတာတွေရှိပါတယ်။အကျဉ်းတော်များဥပဒေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်မှဆွေးနွေးလျက်ရှိရာမှာရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်တုံးကဥဖုံးမြင့်အောင်ကဥပဒေချမ်းပေါ်အခုလိုတုံးသက်လိုက်ပါတယ်
။တာရှိချင်းခက်ခွင့်လက်ထိခက်ခွင့်အဲဒီသုံးလားဒီထားခွင့်သုံးလားတဲ့ကြော်လို့ရှင်လဲလားရလားခွင့်ပြုဖို့နောက်တိုက်သိခွင့်နောက်ဖြတ်ပြီးတော့အထက်မှာတရားစွဲခွင့်ဒီလိုအပ်ပါကတနက်အသုံးပြုခွင့်လိုအပ်ပါကဆိုချင်းစစ်တပ်ကြီးတော့ခေါ်ပြီးတော့ဟလာဟလာသုံးခွင့်ဆိုလို့သူတို့ကဒီချောင်းရရှိတဲ့ဝန်ထမ်းတွေတို့ကတော့အခွင့်အရေးတွေပေါ်စီပေးထားတွေ့ရပါတယ်။ဒါပေမဲ့အချင်းသားတွေကဘာခွင့်ရေးပေးထားလဲတွေ့တဲ့ခါမှာအားနာနဲ့ပြောလို့ရှိရင်တော့အချင်းသားတွေကဘာခွင့်ရေးမှမရှိပါဘူး။
မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်လေးကဥအောင်ကြည်ညွန့်ကတော့လက်ရှိမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မရှိတဲ့အတွက်နိုင်ငံရေးနဲ့ပတ်သက်ပြီးထောင်ဒဏ်ချခံသူတွေမှာအခက်အခဲတွေများစွာရှိနေတယ်လို့အခုလိုတင်ပြဆွေးနွေးခဲ့ပါတယ
်။လက်ရှိအခြေအနေနဲ့ပြောင်းလဲနေတဲ့ခေတ်ကာလနဲ့လျှို့မြင့်စွာဒီဥတွေထဲမှာနိုင်ငံရေးအကျဉ်းသားဆိုတာကိုလည်းအဓိပ္ပာယ်ထည့်ပြီးဖွင့်ဆိုပြီးရတော့ဒီအဓိပ္ပာယ်နဲ့လျှို့မြင့်စွာဒီဥတွေမှာနိုင်ငံရေးအကျဉ်းသားများအကျဉ်းတော်များမှာထိုက်တဲ့နဲ့ရရှိတဲ့အခွင့်အရေးတွေတက်ဆိုင်ရတဲ့ဒီအကာအကွင့်ပြီးနိုင်မှုမျိုးတွေကိုဒီဥပဒေရနောက်ပဲပုံမှန်တွေမှာထည့်သွင်းပြီးတော့ဖော်ပြပေးတာပေးဖို့ရအချိန်ကပြည့်ပြီလို့အကြံပေးခြင်းဖြစ်ပါတယ်
လက်ရှိအစိုးရတဲ့လက်ထက်မှာ2023ဖေဖော်ဝါရီလမှာနိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကိုဖွဲ့စည်းကနိုင်ငံရေးအကျဉ်းသားများစည်းရင်းကိုပြုစုလျက်ရှိပါတယ်။လက်တော်မှာတော့နိုင်ငံရေးအကျဉ်းသားစုစုပေါင်း300ကျော်ကိုနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာ권ပြည်တံလူငင်း권အရလူငင်းချမ်းသာ권ပေးထားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။